ဒီတစ်ပတ်တော့မြန်မာနိုင်ငံမှာတိဆောက်ဖို့လုပ်နေတဲ့ကြောင်မီးသွေးသုံးဓာပိစေုံတွေရဲ့အန္တရာယ်တွေအကြောင်းကိုပြောပြပေးပါပါမနက်ငယ်မှာကြောင်မီးသွေးသုံးဓာပိစက်ုံတွေတိဆောက်ဖို့အတွက်လုပ်နေတာဟာလာမယ့်ဆယ်စုနှစ်တွေအတွင်းဒေတာကန်နှစ်သိန်းခွဲကျော်ရဲ့အသက်ကိုဆုံးရှုံးရနိုင်တယ်လို့မေလာဆန်းမှာပဲ Harvard တက္ကသိုလ်နဲ့ Greenpeace သဘာဝဝန်ကျင်ထိန်းသိမ်းအဖွဲ့ကသူတို့တွေရထားတဲ့စစ်တမ်းအထောက်အထားတွေနဲ့ပြောခဲ့တာမှာမြန်မာနိုင်ငံရဲ့လက်ရှိလေးလူညဉ့်ဉန်းမှုအခြေအနေဟာ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့မှတ်တမ်းအရမြို့ကြီး6မြို့ကိုတိုင်းတာကြည့်တဲ့အခါမှာလေးလူညဉ့်ဉန်းမှုမှာနာမည်ကြီးတဲ့တရုတ်နိုင်ငံဘေကျင်းမြို့ထက် microscopic particles PM လို့ခေါ်တဲ့အန္တရာယ်ပေးနိုင်တဲ့အမှုမျိုးပမာဏရှိတဲ့အမှုံမှွားလေးတွေဆဲဆပ်ပြီးများနေတယ်ဆိုတာကိုတွေ့ခဲ့ရတာပါ။ဒါကြောင့်လက်ရှိမှာကြောင်မီးသွေးသုံးဓာတ်ပိစက်ုံနှစ်ခုနဲ့နောက်ထပ်၈ခုထပ်ပြီးတိဆောက်ဖို့အတွက်လုပ်နေတာတွေကနေစက်ုံလေပတ်မဲ့တက်တန်း40အတွင်းအချိန်မတိုင်မီတည်ဆုံသူ 9,000 ကျော်အပါအဝင်လူပေါင်း 28,000 လောက်တည်ဆုံဖို့များတယ်လို့Greenpeace အဖွဲ့ကတွက်ချက်ထားပါတယ်။ဘာကြောင့်ဒီလောက်အန္တရာယ်များတယ်လို့ပြောနိုင်တာပါလဲ။ American နိုင်ငံ Texas ပြည်နယ်ကသဘာဝဝန်ကျင် Engineer ဒေါ် AAG ကအခုလိုရှင်းပြပါတယ်
။ကြောင်မီးသွေးကိုလောင်းစားအဖြစ်သုံးပြီးတော့တရစစ်ထုတ်တာကကာဗွန်ဒိုင်အောက်ဆိုက်တစ်ခုတည်းမဟုတ်ဘူး။တခြားညဉ့်ဉန်းတဲ့အရာတွေအများကြီးထွက်တယ်။အဓိကအကြောင်းကတော့ကြောင်မီးသွေးကထိုးတွင်းတဲ့ပစ္စည်းဖြစ်တော့သူကိုယ်တိုင်ကပထမအချက်ကသူကလောင်ကျွမ်းမှုမှာအသိပြီးတော့ပြည့်ပြည့်ဘဝမလောင်ကျွမ်းတော့သူ့ကိုအများကြီးရှုရတယ်။အများကြီးရှုတဲ့အခါမှာမှုန်နေအများကြီးထွက်တယ်။ထွက်တဲ့အမှုန်တွေထဲမှာလည်းသူကဟုတ်မြေအောက်ထဲရဆိုတော့သူကလူကိုအနည်းဖြစ်စေတဲ့အရာတွေအများကြီးပါတယ်
။လူရေတသိန်း4000လောက်ကိုမီးပေးနိုင်တဲ့မီကန်ဝတ်900ထုတ်တဲ့ကြောင်မီးသွေးသုံးဓာတ်ပိဆင့်ုံတေုံကနေထွက်တဲ့ဝင်းကျင်ညဉ့်ဉန်းစီတဲ့အရာတွေနဲ့သူတို့ကနေပေးနိုင်တဲ့အန္တရာယ်အတိုင်းတာကိုကြည့်အောင်ပါ
900မီဂါဝတ်လောက်နီးအားပေးနိုင်တဲ့စက်ရုံတစ်ခုကိုကြောင်မီးသွေးနဲ့စောင့်မယ်ဆိုလို့ရှိရင်1မီလီယံတန်လောက်ရှိတဲ့ကြောင်မီးသွေးကိုလည်းမီးရှို့ရမယ်။သူထွက်လာမဲ့ကာဗွန်ဒိုင်အောက်ဆိုက်က 3.8 မီလီယံတန်ချင်ရှိတယ်။နော်အများကြီးထွက်တယ်။ထွက်လာတဲ့ဆာဖာဒိုင်အောက်ဆိုက်ကလည်းတန်1000လောက်ထွက်တယ်။အဲ့ဒီဆာဖာဒိုင်အောက်ဆိုက်က SMO ဖြစ်စီတယ်။အဲ့ SMO ကတစ်တောတွေ၊ကန်တွေ၊အဆောက်အဦတွေကိုပျက်စီးစေတယ်။ထို့အတူနိုက်ထရိုဂျင်အောက်ဆိုက်ကတန်1200လောက်ထွက်တယ်။အဲ့ဒီနိုက်ထရိုဂျင်အောက်ဆိုက်ကမီးခိုးမြူလို့ခေါ်တဲ့ smog ကိုဖြစ်စေတယ်။အဲ့ဒီမီးခိုးမြူကလည်းထပ်ပြန်ပြီးတော့ SMO ကိုဖြစ်စေတယ်။နောက်တစ်ခါအမတန်ပြီးမှားတဲ့မှုန်လေးတွေပေါ့နော်။အဲ့ဒါကလည်းတန်900လောက်ထွက်တယ်။သူကလည်းကျန်းမာရေးကိုထိခိုက်တယ်။ဘာလို့လဲဆိုတော့ဒီအဆုတ်ကိုပျက်စီးစေတယ်။တစ်ခါသူက hydrocarbon လို့ခေါ်တဲ့ hydrogen နဲ့ carbon molecule တွေရှိတဲ့ hydrocarbon ကတန်220လောက်ထွက်တယ်။ဘာလို့ထွက်တာလဲဆိုသူကတွင်းထွက်ရုပ်ကျွင်းလာစွာဖြစ်တဲ့ကြောင့်မီးရှို့လို့ရှင်တေးချာအကုန်လုံးမလောင်နိုင်တဲ့ခါကျတော့မလောင်တဲ့ဟာတွေကလေထဲရောက်သွားတော့အဲ့ဒါဖြစ်တယ်။အဲ့ hydrocarbon တွေကလည်း smog လို့ခေါ်တဲ့မီးခိုးမြူတွေဖြစ်စေတယ်။တစ်ခါ carbon monoxide ကလည်းတန်920လောက်ထွက်တယ်။ carbon monoxide ကလည်းအဆိပ်ရှိတဲ့ဓာတ်ငွေဖြစ်တယ်။ဒါနဲ့မကသေးဘူးသူကမီးလောင်တဲ့အခါမှာလေပြာကတန်ချင်းတသိန်း 2,500 လောက်ထွက်တယ်ပြာတွေကိုလေဝဲပြာလို့ခေါ်မယ်အဲ့တချို့ပြာတွေကလေးဓာတ်တွေကအောက်ထဲကိုသူကျသွားတယ်မလေးဓာတ်တွေကမီးခိုးခေါင်းနိုင်ငံတွေထွက်ထို့အတူထွက်လာမဲ့ sulfur dioxide တို့ global တို့ကိုနေတူးလည်းမရောက်ဖတ်မှုဆိုရင်ထုံးကြောက်ကိုအမှုန့်ချေပြီးတော့ရေနဲ့ရောပြီးအဲ့ရမီးခိုးတွေကိုလည်းဖြတ်ရတယ်ဖြတ်တဲ့အခါမှာအဲ့အရေးပြစ်ထည်တယ်မှာလေအဲ့အရေးပြစ်တွေကဘလောက်လောက်ဖြစ်တယ်လဲဆိုတော့တန်3,300လောက်ထွက်တယ်။အဲ့ဒါတွေကလည်းဒါကအဆိုင်ခဲညစ်ကြီးဖြစ်သွားတယ်။နောက်ပြီးအဲ့လိုဖြစ်တဲ့ပြာတွေအနေအနှစ်တွေမှာကြောင်မီးလေးပြာလဲပါမယ်။ထုံးကြောက်လဲပါမယ်။နောက်ပြီးတော့မကောင်းတဲ့အညစ်ကြီးတွေအထူးသဖြင့်ပေါ့နော်။လေးလံတဲ့တထုလို့ခေါ်ရတဲ့ခဲတို့မာကျူရီဆိုတဲ့ပဒါတို့ဖြစ်တယ်။မာကျူရီဆိုလို့ရှိရင်အဆိပ်ရှိတယ်။တခါအိတ်ထဲမှာလဲအာဆီနစ်ကလည်း225ပေါင်လောက်ထွက်နိုင်တယ်။ခဲကလည်း114ပေါင်လောက်ထွက်လောက်တယ်။နောက်ပြီးတော့ကက်ဒမီယမ်ဆိုတဲ့ဟာတဲ့တထုကလည်း44ပေါင်လောက်ထွက်တယ်။နောက်ပြီးတော့တခြားအဆိပ်ရှိတဲ့လေးလံတဲ့တထုတွေပေါ့အထူးသဖြင့်ပဒါကမွေးရပါအချုံရင်းချက်ဖြစ်စီတယ်။အုံနောက်ကိုလည်းပြက်စီတယ်။နောက်ပြီးတခြားရောဂါတွေလည်းဖြစ်စီတယ်။နောက်ပြီးတော့လည်း acid rain ဆိုတဲ့ဒီ acid မိုးရွာတဲ့ခါမှာအဲ့ acid မိုးကကြောက်တုံးတွေပေါ်ကျသွားလို့ရှိရင်အဲ့ကြောက်တုံးတွေပေါ့လို့ဆိုကြောက်တုံးတွေကြောက်လို့ကြောက်တုံးတွေကမာကျူရီကတဘာဝလှုပ်ရှားဖြစ်တဲ့ပဒါကထွက်လာတယ်။အဲ့ထွက်လာတဲ့ပဒါကိုတတဝအကောင်အသေးတွေစားဖို့အဆင်မင်းဖြစ်သွားတယ်။အဲ့ဒါတွေရောသူတို့ကစားလိုက်လို့ရှိရင်မာကျူရီကတဘာဝဓာတ်ပြောင်းသွားပြီးတော့အဲ့ဒါကအမတန်မှအဆိပ်ပြင်းတယ်ယူရေနီယမ်နဲ့ဘာလို့ရေဒီယိုတက်တိကျတဲ့ယူရေနီယမ်နဲ့နည်းနည်းလောက်ထွက်တယ်
။ကြံမီးသွေးသုံးဓာတ်ပိစက်ုံကနေ အခုလိုလူကုန်အန်ဒီအပင်းနိုင်တဲ့ဓာတုပစ္စည်းတွေထွက်လာနိုင်ုံနဲ့မကပါဘူးဒီဆက်ယုံလေပတ်ရကနေထွက်လာတဲ့အပူဓာတ်ကိုထိန်းပေးဖို့အတွက်လှုပ်ဆောင်ရမှာလဲဘေးရက်ဆိုးကျိုးတွေကရှိနေပါတယ
်ကြောင်မီးသွေးသုံးဓာတ်အားပေးဆက်ယုံတွေကကြီးမားတဲ့ဓာတ်အားတွေထုတ်ရတဲ့ခါမှာအဲ့ရအပူဓာတ်ဖြစ်တတ်တာအဲ့ပူတဲ့ဆက်ယုံကြီးကိုအေးအောင်လို့ရေနဲ့လှည့်ပြီးအေးခံရတယ်အဲ့တော့အဲ့ရေတွေကိုတနည်းအားယူရတယ်များသောအားဖြင့်မြစ်တို့ချောင်းတို့ပင်လယ်တို့ကယူရယူပြီးလို့ဖြစ်အေးအောင်အေးခံပြီးလို့ရှိရင်ဒီပူသွားတဲ့ရေတွေကိုသူကအဲ့ငကိုယူလာတဲ့မူလမြစ်တို့ချောင်းတို့ပင်လယ်တို့ပြန်ပြီးတော့ပို့တဲ့ခါမှာဘာဖြစ်တယ်လဲဆိုတော့ကြီးကပူသွားတယ်ငကိုကပူချိန်ထက်16ဒီဂရီဖာနဲဟာလောက်မြင့်နေပြီကြောင်မီးသွေးဆက်ယုံကြီးကတစ်လုံးလည်းမယ်ဆိုရေကတစ်နှစ်လုံးပူနေမှာပဲလေအဲ့လိုပူရဲဆိုတော့ရေထဲမှာနေနိုင်တဲ့တတဝါလေးတွေကအချို့ငကိုနေရင်ဆိုတတဝါလေးကမနေနိုင်တော့ပူတတ်ချောင်ပေါ့နော်အဲ့တော့တတဝါလေးရဲ့ပုံစံနေနော်နေနိုင်တဲ့တတဝါအမျိုးအစားတွေကအကုန်ပြောင်းသွားတယ်ထုံးစံကတော့တဘာဝပဝင်ချင်းကိုမထိခိုက်အောင်ရေကိုမထိခိုက်အောင်နောက်ရေဟာစနစ်ကိုမထိခိုက်အောင်ဆိုရင်ဆုပ်ယူလိုက်တဲ့ရေနဲ့ပြန်ပြီးတော့ဆက်ရင်ကိုလှည့်ပတ်ပြီးတော့ချပြလိုက်တဲ့ရေနဲ့ကအပူချိန်က3ဒီဂရီစင်တီဂရိတ်၄ဒီဂရီစင်တီဂရိတ်ကပဲကွာရမယ်ဒါပေမဲ့တကယ်တကယ်ကျတော့အဲ့လိုမျိုးမဟုတ်ဘူးပိုကွာနေတယ
်။ကြောင်မီသွေးသုံးဓာတ်ပိဆက်အောင်ကြောင့်ဝန်းကျင်ရေရူကိုအခုလိုပုံစံမျိုးနဲ့အန်ဒီအပိနိုင်တယ်လို့လေရူထဲကိုထွက်လာတဲ့အစိတ်ဓာတ်ငွေတွေအမှုံမွှားတွေလို့မျက်စိနဲ့မမြင်နိုင်တဲ့ဓာတ်ရုပ်ပစ္စည်းတွေအန်ဒီကတိတ်ကိုကြီးမားတာမို့ဒေသခံလူလူကိုအသက်သေးဆုံးတဲ့အထိဒုက္ခပေးနိုင်တာဖြစ်ပါတယ်ဒီလိုဝန်းကျင်လေးရုတဲကိုမရောက်အောင်တန့်စင်တဲ့ကြောင်မီးသွေးထုတ်လုံနည်းတွေနဲ့တတ်နိုင်သမျှဤပညာတွေဘလောက်ပဲသုံးသုံးရလာတဲ့ပြားတွေကိုဆွန့်ပစ်တာတွေပြန်သုံးတာတွေနဲ့ဖြည့်ရှင်းပေးရတာဖြစ်ပြီးဒီလိုဖြည့်ရှင်းတဲ့နေရာမှာတိုးတက်တဲ့နိုင်ငံတွေမှာတော့ဘလို့ပြဿနာကြီးတွေနဲ့ကြုံနေရတယ်ဆိုတာကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။